ညီပေါ်နိုင်ငံမှာတရုတ်ငွေနဲ့တီထားခဲ့တဲ့နိုင်ငံတကာလေဆိပ်ကိုဖွင့်နေကြတာတိတိကျော်လာပြီဖြစ်ပေမဲ့နိုင်ငံတကာလေရင်တွေရောက်မလာကြသေးပါဘူး။ဖိုကာရော့လေဆိပ်အတွက်ကြားတဲ့ငွေကိုမကြားခင်မှာပြန်ပြီးချင်းငွေစရတော့မယ်အချိန်မှာအကျွေးထောင်ချောက်တဲ့ပိတ်မိမဲ့ရင်ညီပေါ်လူတို့အတွင်းစိုးရိမ်နေကြပါတယ်။ Harry Wilson said တရင်စောက်ပါကိုမတ်သိမ်ထိုက်ကတင်ပြပါမယ်။
ဒီပေါ်နိုင်ငံပေါကရာမြို့ဟာစွန့်စားလူသူတွေကိုဆွဲဆောင်ရနေရဖြစ်ပါတယ်။အိန္ဒိယနဲ့တခြားသောဒေသတွေကတဲတဲ့ရင်ဘူစွန့်စားခံဖွင့်လူသူတွေအဲ့ဒီဟိမဝန္တာဒေသတဝိုင်းမှာတောင်တက်ကောင်းကင်ကျူးစီဘန်ဂျီခုံကြပါတယ်။ပေါကရာကိုရောက်ဖို့အတွက်နီပေါ်ပြည်တွင်လေကြောင်းခီးစင်နဲ့သာလာလို့ရပါတယ်။နိုင်ငံတကာလေဆိပ်တစ်ကို2023ခုနှစ်ဇန်နဝါရီလအတွင်းမှာဖွင့်ခဲ့ပြီးစီးပွားရေးပိုကောင်းလာမယ်လို့နီပေါ်ပြည်သူတွေကထင်မြင်ခဲ့ကြတာပါ။သမန်ဒီပါလီကတော့ခီးသွားတွေကိုလှေခီးစင်ပို့ဆောင်သူဖြစ်ပါတယ
်။အမရောရအလေပိုခရာမားနယ်အယ်ပို့
ပိုခရာလေးစိတ်တဖွင့်ပြီးကြတဲ့ကနိုင်ငံတကာလေကြောင်းတွေစက်ကတာမတွေ့ရသေးပါဘူး။နိုင်ငံတကာလေယာဉ်တွေစက်ကရင်တော့ကျွန်တော်တို့လုပ်ငန်းတွေပို့ပြီးချောင်းမွေစေမယ်လို့ထင်ပါတယ်။အစိုးရအနေနဲ့လည်းဒါကိုတွန်းအားပေးတယ်လို့ထင်ပါတယ်
။ပိုခရာလေးစိတ်တဟာဆိုရင်တရုတ်ရဲ့တစိတပိုင်းငွေချင်းမှတည်မှုနဲ့တိစောက်ခဲ့တာပါ။လေးစိတ်အချိုးမြက်ကနေချင်းွေပြင်ဆက်ဖို့ဖြစ်ပါတယ်။ဒီနေ့ကြည့်တော့ပုံမှန်လာတဲ့နိုင်ငံတကာလေးချောင်းခီးစင်တွေမရှိသေးသလိုဆက်ရောက်တဲ့ခီးတွေကလည်းမှန်းထတာတည်းနင်းနေပါတယ်ခီးသွားကောင်စီဥက္ကဋ္ဌဟောင်းဂူပီဘာဟာဒါက
That international airport, we hope that that is the lifeline.
We hope that that is the lifeline. We hope that that is the lifeline. We hope that that is the lifeline. We hope that that is the lifeline. We hope that that is the lifeline. We hope that that is the lifeline. We hope that that is the lifeline. We hope that that is the lifeline. We hope that that is the lifeline. We hope that
2026ခုနှစ်မှာချင်းငွေစပီးပြင်ဆက်ရမှာကြောင့်အများပြောကြသလိုတရုတ်ရဲ့အကြွေးထောင်ချောင်းမှာညီပေါ်နိုင်ငံကြားရောက်သွားမလားဆိုပြီးစိုးရိမ်ချသူအများပြားရှိပါတယ်။တခြားသောဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်တဲ့တရုတ်ရဲ့အခြေခံစောက်အုံစီမံကိန်းတွေဟာဈေးကြီးပြီးရေသွင်းညံ့တာတွေအပြင်အကျိုးအမြတ်ခံစားသင့်တဲ့နိုင်ငံတွေမှာအကျွေးပြီးစေတာကြောင့်ဒီဘက်နှစ်ပိုင်းတွေမှာစောင့်ကြည့်ခံနေရပါတယ်။တခြားသောဖွံ့ဖြိုးဆဲနိုင်ငံတွေနဲ့တရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုပျက်စီးအောင်တရုတ်ရဲ့အကြွေးထောင်ချောင်းဆိုပြီးဆွဆွဲဖန်တီးနေကြတာလို့တရုတ်တန်ယုံကပြောပါတယ်ပြီးခဲ့တဲ့နှစ်ကလေဆိပ်ကိုဆက်ရောက်လာတဲ့ခီးတဲ့အရေးအတွက်ဟာဆိုရင်ကပီးယောဂမတိုင်ခင်ကအရေးအတွက်ထက်ပိုများတယ်လို့တရုတ်တန်ယုံကပြောပါတယ်တရုတ်ငွေချင်းမှတည်တဲ့အခြေခံအဆောက်အုံစီမံကိန်းတွေကိုနီပေါ်ကဆွေးရင်လာနေပြီးတခြားနိုင်ငံတွေကိုရှာဖွေနေတယ်လို့နိုင်ငံတကာကြီးရာကျွမ်းကျင်သူ BJ Khan Khanna ကပြောပါတယ်
World Bank is ready to fund
ကျွန်တော်တို့အခြေခံအဆောက်အအုံစီမံကိန်းတွေအတွက်ကမ္ဘာ့ဘဏ်ကငွေချေးမတည်ဖို့အစဉ်သင့်ရှိပါတယ်။ဥရောပဘဏ်တွေကလည်းအစဉ်သင့်ပါ။ဂျပန်ကဆိုရင်9နှစ်တာမမဟုတ်10နှစ်အကြာမှာအကျွေးသက်တာခွင့်ပေးတာမျိုးလည်းရှိတတ်ပါတယ်
။ပေါ်ခါရာကစီးပွားရေးလုပ်ငန်းရှင်တွေကတော့မကြိုက်ခင်မှာခီးသွားတွေပုံများလာပြီးတရုတ်နဲ့အိန္ဒိယတို့ကလေကြောင်းခီးစင်တွေစတင်ပြန်တန်းလာဖို့ညှို့လင့်ချပါတယ်။တစ်ချိန်တည်းမှာပဲအကျွေးတွေလျှော့ပေါက်သက်တာခွင့်အတွက်တရုတ်နဲ့နီပေါ်ကြားဆွေးနွေးကြမယ်လို့လည်းပြောဆိုနေကြပါတယ်ရှင်။